Mangalee Tai, Mekila Chesai, Tama Goza Goga, Dutia and C.E. Sitau Tawin Utare, Bumutiaha, a Jemape Akane, CDN Lu Shamuma Pau and Abide now. Lumiao Nemigo Tinsha Lagabare, Sita Grima, Pidulune Pua Lure, Yashi, Miabia Shini, Bide, Jamule, Piosu Gabare, Dithering with Jamama E. Mava, Piopia Bimava. Yamanangama, Silcho Yakosiga, Anna, Tainai Bide now, a Yatane, Jana Pidu, Konea Jogo, Tachamuri, Lokeraja, Sita Yet Pinemu, Yesamu, Lumasamuri, Poma, Jimintana, Weban Kanyaraba.
ဒီလိုဖြစ်နေတဲ့အပေါ်မှာတက်ပြင်းမှာလည်းတက်ကထွက်ချင်သူတွေကိုဖိနေမှုတွေစက်တိုက်လှုပ်လာတယ်ဆိုပြီးတင်းချောင်နေရတဲ့ဘုံမှုဟိတ်တော်ကပြောပြပါတယ်။အဲဒီမှုတိုင်ကွန်ရပုံနေလာတာရှိတယ်ဒီဘက်ဟိုဖုန်းတွေပါတယ်အဲဒီလိုဆိုရှယ်တွေပုံနေလာတာရှိတယ်ရှင်ပါ။ဟိုဖိနေချင်တဲ့ဟာတွေပါတယ်မထန်ကားနိုင်တဲ့ပညာတတ်တဲ့လူတွေပုံများလာတော့။ညာတော့ဘယ်လိုအဲဒါကိုငါတို့မချစ်ချင ได้อย่างชีวิตอย่างนี้ดีกว่าไม่หาได้ก็ที่อย่างที่เจ้าก็ดีกว่าเนี่ยคือซึ่งซึ่งซึ่งเนี่ยก็ต้องท่องตรงนี้ดูว่าชะแล้วนะคนดีชีวิตที่จะจริงอย่างนี้แล้วมาดันนะเสียดีดูทําให้เสียนะเสียดีดูโจละอยู่จนเนาะดูชีวิตที่จริงอย่างนี้มาครับเนาะอย่างชีวิตเนาะสามารถช่วยได้มั้ยที่ท่องตรงนี้ชะเอ๊ะไอ้ด้านนี้มาไอ้ท่องตรงนี้ชะแล้วไม่เปี่ยวลงทักทักดีกว่าเนาะงานนี่ชะแล้วအင်းအနည်းနဲ့မများတော့ကြတော့ဒီ9နှစ်ချင်းချမယ်ဆိုပြအဲနောက်ကျရင်ဒီစီးပင်းကို1000နှစ်အပြင်မှာဟဲ့ကျွန်တော်တို့တဟကျွန်တော်တို့တက်မလို့မှာပုံမှန်65လို့ခေါ်တဲ့အမြင်ကပုံမှန်လို့လည်းခေါ်ကြတာပေါ့နော်စီးပင်းကိုပြီးကြတော့မလိုက်ညာရအမှုဆိုပြီးတော့မှအဲဒါနဲ့ပါအရေးကြီးတယ်ဆိုတော့အဲဒီစီးပင်းပုံမှန်65ဒီ1000ကြီးနဲ့ချလို့ရတယ်1000ကြီးကိုဒါကြိုက်တော့ချလို့ရတယ်ပြင်းမှုတွေနှစ်ခုတွဲပြီးတော့အဲဒီစီးပင်းကိုပုံမှန်65ကိုချမယ်လို့ပြောလို့ဖြစ်လာတာပေါ့
အသက်35နှစ်ခန့်ရှိတဲ့ဗိုလ်မှူးဟိန်းတော်ဦးဟာစစ်တပ်တွင်မှနှစ်ပေါင်း16နှစ်ကျော်လောက်နေထိုင်ခဲ့ရတဲ့အတွက်တပ်တွင်းဖိနှိပ်မှုတွေကိုကောင်းကောင်းသိခဲ့ပြီးအခုလိုမျိုးလူငယ်တွေအရက်သားတွေကိုပြစ်ခတ်တာတွေကိုလက်မခံနိုင်ကြောင်းအဲ့အတွက်စီရီယန်စစ်သားဖြစ်ခဲ့ရကြောင်းလက်ရှိတိုက်ပွဲဝင်နေတဲ့မျိုးဆက်သစ် Generation Z တွေရဲ့ဇွဲလုံးလာကိုလည်းအတိမတ်ပြုပြီးလက်နက်ချင်းမမျှသေးတဲ့အတွက်တေးချပြင်ဆင်ပြီးမှတိုက်ပွဲဝင်စေချင်တယ်လို့လည်းပြောပြပါတယ်
။ဒါတိုင်းကြီးတော့တော်တော်ရေးရင်းနဲ့ဒီညီငယ်လေးလို့ပဲမြင်တာပေါ့နော်။အဲဒီကတော့တို့မှာစလုံးစလောင်းမှုတွေအပြည့်ရှိတယ်။တော်လဲရေးရင်းနဲ့ညီငယ်လေးပေါ့။ဒါနဲ့သူတို့ပြောနေတာကဒါညီလေးညီငယ်ကိုယ့်ရဲ့အုံနောက်ကိုတော်တော်တုံးပြီးချင်နော်။ဒါတို့ပြောရလဲဆိုရင်ဒါလက်နေချင်းမမြသေးဘူး။ဘာလို့လဲဆိုလက်ချင်းမူနည်းနည်းလေးလက်ချင်းမှုတွေရောကျန်တဲ့အရာတွေကိုမင်းတို့လုပ်ဖို့လိုနေတာပေါ့။ဒါနဲ့စိတ်သက်တွေကိုတော့ရှော့ပလိုက်လို့ရ။ဒီစိတ်သက်တွေကိုညှိနေတာလဲဒီအားတွေတော့ကိုလိုချင်တဲ့ဟာကိုရအောင်တောင်းစုရဲတဲ့တတိကြီးချောင်းမလို့ဒါဒီနေ့ဒီလိုမျိုးကဒါနည်းနည်းတော့အစားပြီးထူးခြားမှုတွေတော့အကြလာမှာပါ။မြင်သူတို့လူချင်းနဲ့ဒါဖြစ်တာလေဒါဖြစ်ကိုဖြစ်လာမယ်လို့ပဲအောင်ကြီးကြုံရှိတာပါ။ဒီလေးတွေကဒါကိုယ်အတွက်ကိုတော့ကိုရှာကြံပြီးတော့ဟိုမှာမဖြစ်အောင်ပေါ့နော်။အဲ့အနေကိုရှာကြံပြီးတော့မွေးကြတယောက်တယောက်တိုင်းကအကုန်လုံးကနော်ဒါတန်းကြီးအတွက်တန်းကြီးရဲ့ရည်စနာလေးပဲ
။မြမရေးနဲ့ပတ်သက်လို့ဧပြီလ24ရက်နေ့ကလုပ်ခဲ့တဲ့အာဆီယံဆုံးဖြတ်ချက်ကိုလည်းလက်မခံနိုင်ကြောင်းအာဆီယံဟာသူတို့နိုင်ငံတွေရဲ့အမျိုးသားအကျိုးစီးပွားကိုဒါတစ်လျှောက်လုံးကြီးခဲ့ကြောင်းကိုလည်းပြောသွားခဲ့ပါတယ်
။ဒီအာဆီယံနဲ့ဖြစ်တဲ့နိုင်ငံတွေဖြစ်ဖြစ်သူရဲ့အမျိုးသားအကျိုးစီးပွားကိုသူရင်ဆင်းထားမှာပဲ။သူရဲ့အမျိုးသားအကျိုးစီးပွားကိုဆင်းထားပြီးတော့မှသူတို့အလုပ်လုပ်ကြတော့မှဒါကြောင့်လည်းဟုတ်လားကျန်တဲ့ပြည်သူကဘယ်လောက်ပါပြောနေရင်သူတို့ပြည်သူကရွေးချယ်တာတွေဟာသူတို့လက်မခံနိုင်တဲ့ဒီလိုမျိုးဖြစ်လာတဲ့ဟာတွေကိုသူတို့တွေ့တယ်။အဲတွေ့ပြီးတော့မှထွက်လာတဲ့ result ကလည်းဒီအကြမ်းဖက်တဲ့အုပ်စုကြီးကနေပြီးမှပြင်မှာဆိုတော့ဒီတော့တစ်ကဘာလုံးနဲ့ပြည်နေရတယ်အာဆီယံကလည်းမြန်မာနိုင်ငံဘုန်းလုံးထောင်တက်လာရင်သူတို့ကြော်မှာကြောက်တယ်။ဒီကတော့ကိုယ့်ကကောင်းတာကိုမနာလိုတဲ့လူတွေအဖွဲ့ရှိရတဲ့အခါရှိနေတာ။နော်ကိုယ့်ရဲ့ချန်ကြီးဘက်ဘက်လည်းမအောင်ရှိနေတာ
။လုံုံတဲ့နေရာကိုတိတ်ဆောင်လာတဲ့ဗိုလ်မှူးဟိန်းတော်ဦးနဲ့အတူနောက်ထပ်စစ်တပ်ထဲကထွက်လာတဲ့တပ်မှုတွေလည်းရှိနေပြီးအမျိုးသားညီညွတ်ရေးအစိုးရအောက်မှာပြည်သူအကျိုးစီးပွားအတွက်တပ်စွမ်းတရိပ်လှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါရဲ့ရှင်။